မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာဂျာတာပတိနေကမြန်မာစစ်အစိုးရရရှိတဲ့ဦးနဲ့တွေ့ဆုံမှုရန်အတွက်သူမရဲ့နေအိမ်ကနေထွက်ခွာသွားတဲ့အကြောင်းတန်တမန်ကြီးကပြောပါလေဒေါ်အောင်ဆန်းစုကြည်ဟာဒီလအစောပိုင်းကစစ်အစိုးရကခန့်ထားတဲ့ဆက်ဆံရေးဝန်ကြီးအငိမ့်စားဗိုလ်ချုပ်အောင်ကြည်နဲ့တနအီခန့်တွေ့ဆုံခဲ့တယ်လို့သဆိုင်ရအရာရှိများကပြောကြားပါလေဒါပေမဲ့ဘာတွေဆွေးနွေးတယ်ဆိုတာကိုတော့အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိပါဘူးမြန်မာနိုင်ငံစစ်အစိုးရကညဉ့်ညံ့စွာဆန္ဒပြခဲ့တဲ့သူတွေကိုသူတို့တန်ယူအကြမ်းဖက်နှိမ်နှင်းပြတဲ့နောက်ပိုင်းဒီမိုကရေစီရေးတက်ချွာလှုပ်ရှားသူများကိုဆက်လက်နှိပ်ကွပ်နေခြင်းကဘာကလည်းဖိအားတွေတိုးလာနေခြင်းမှာအခုလိုဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ခေါ်ဆောင်သွားခြင်းဖြစ်ပါတယ်။ကုလသမဂ္ဂတွင်ရင်းမှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထူးတန်ကိုယ်စားလှယ်အီဘရာဟင်ကမ်ဘာရီဟာသူ့ရဲ့တရုတ်ပြည်နှစ်ရက်ကြာခီးစဉ်ကိုအဆုံးသတ်ပြီးဖြစ်ပါတယ်။တရုတ်ပြည်မှာရှိနေစဉ်အတွင်းမစ္စတာကမ်ဘာရီနဲ့တရုတ်အရာရှိများတွေ့ဆုံဆွေးနွေးရမှာမစ္စတာဂမ်ဘာရီရဲ့လုပ်ငန်းကိုတရုတ်ပြည်ကအပြည့်အဝထောက်ခံအားပေးတဲ့အကြောင်းတရုတ်ကဝန်ခံကြည့်ပေးလိုက်ပါတယ်မြန်မာနိုင်ငံပြဿနာမှာဂျာဝင်ဆစ်ဆပေးတဲ့အတွက်လဲမစ္စတာဂမ်ဘာရီကိုတရုတ်ပြည်ကချီးကျူးပါတယ်မစ္စတာဂမ်ဘာရီဟာသူ့ရဲ့အာရှ6နိုင်ငံခီးစဉ်ရဲ့ဒစိမ့်ဒေသအဖြစ်နဲ့တရုတ်ပြည်ကနေဂျပန်နိုင်ငံတိုကျိုမြို့ကိုခီးစဉ်มาဖြစ်ပါတယ်မြန်မာနိုင်ငံကတော့နိုဝင်ဘာလအစောပိုင်းမှာရောက်ရှိมาဖြစ်ကြောင်းသိရပါတယ်